မြန်မာနိုင်ငံမှာအရေးအသွေးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုးပြီးပံ့ပိုးနိုင်အောင်အစိုးရဘက်ကကြိုးပမ်းဆောင်ရွက်နေကြောင်းအာဆီယံစည်းဝါးရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံရဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်အရေးဆွေးနွေးပွဲကိုလည်းတော်ဆန်းစုကြည်ကတက်ရောက်ခဲ့တာပါ။မတ်သိန်ကြီးထိုက်ကဆက်လက်ပြီးတော့တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာအရေးအသွေးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးနိုင်ဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံ ABIS မှာအလေးထားပြောဆိုသွားပါတယ
် We are hard at work upgrading both our soft, hard and digital infrastructure to better
မြန်မာနိုင်ငံတွင်းကိုလာမယ့်အရေးအသွေးရှိယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးဆောင်ရွက်ပေးနိုင်ဖို့မူဝါဒပိုင်းရုပ်ပိုင်းနဲ့ digital အခြေခံအဆောက်အုံပိုင်းတိုးတက်ရေးကြိုးပမ်းနေပါတယ်။ဥပမာပြောရမယ်ဆိုရင်တော့ကျမတို့ရဲ့ Project Bank အစီအစဉ်ကလုပ်ငန်းစီမံကိန်းတွေအလွယ်တကူလေ့လာစေနိုင်မဲ့တင်တာခေါ်ယူရမှာပွင့်လင်းမြင်သာမှုနဲ့ပြိုင်ဆိုင်မှုပိုပြီးကောင်းမွန်စေမှာဖြစ်ပါတယ်။ Land and Property Bank စနစ်ဆိုရင်နိုင်ငံပိုင်မြေတွေပစ္စည်းတွေငှားရမ်းတာမှာ Electronic စနစ်နဲ့ရှောက်ထားနိုင်မှာဖြစ်ပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်အနီးကနွန်ထပူရီမှာလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံကိုနိုဝင်ဘာလ2ရက်နေ့မှာတက်ရောက်မင်ကွန်းပြောခဲ့တာဖြစ်ပါတယ်။ယင်းနှီးမြှုပ်နှံသူတွေအတွက်အစိုးရဌာနဆိုင်ရာတွေအစဉ်စဉ်သွားစရာမလိုတော့ဘဲတနေရာတည်းမှာပဲဌာနဆိုင်ရာကိစ္စတွေဆောင်ရွက်နိုင်မဲ့စနစ်ကိုစပြီးသုံးနေပြီလို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်
။ With a view to providing the type of timely support that our investors require
ဒီနည်းမြန်ရသူတွေအတွက်အချိန်ကုန်တက်တာအောင်အတွက်လည်းဆောင်ရွက်ချက်နောက်တစ်ခုကတော့ single window စနစ်ဖြစ်ပါတယ်။ယင်းနည်းမြုံနှံသူတွေလိုအပ်တဲ့ခွင့်ပြုချက်တွေ license တွေအတွက်အစိုးရဌာနအသီးသီးကိုတွားနေစရာမလိုပဲတနေရာထဲမှာပဲရရှိနိုင်ပြီဖြစ်ပါတယ်။
အစိုးရဌာနဆိုင်ရာလုပ်ငန်းတွေအတွက်တနည်းအားဖြင့်မှပဲအပြီးလုပ်ပေးတဲ့စနစ်ကိုတီလဝါအထူးစီးပွားရေးဆောင်မှသုံးနေပြီဖြစ်ပြီးတခြားစီးပွားရေးဆောင်တွေနဲ့ယင်းနှီးမြှုပ်နှံမှုကော်မရှင်မှလည်းအသုံးပြုသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။မြန်မာပြည်သူရဲ့85ရာခိုင်နှုန်းကဘဏ်စင်းမရှိတဲ့အကြောင်းဘဏ်အကျွေးဝယ်ကတ်သုံးနိုင်တဲ့မြန်မာပြည်သူက900ခိုင်နှုန်းသာရှိတယ်လို့ထောက်ပြပေးဘဏ်လုပ်ငန်းစီးမြေစီကံတွေကိုရှော့ချကာယင်းနှီးမြှုပ်နှံမှုတွေလမ်းဖွင့်ပေးဖို့ဆောင်ရွက်မယ်အကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာပဲအာဆီယံ10နိုင်ငံနဲ့ဒေသတွင်း6နိုင်ငံတို့ပါဝင်မဲ့ဒေသတွင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP သဘောတူညီချက်အတွက်ဆွေးနွေးပွဲကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ပါတယ်။မြန်မာပါဝင်ဒေသရင်း16နိုင်ငံပါဝင်မဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မူကြမ်းရပြီလို့အာဆီယံအလှည့်ကြဥက္ကဋ္ဌထိုင်းနိုင်ငံကတနင်္ဂနွေနေ့ထုံးမှကြေညာပါတယ်။ဒါ့ပြင်လာမယ့်နှစ်ဆန်းပိုင်းလက်မှတ်မထိုးခင်အရေးကြီးအချက်တချို့ကိုဆွေးနွေးညှိနှိုင်းဖို့လိုသေးတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကအသိအမှတ်ပြုပြောပါတယ်။ RCEP လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကတော့အာဆီယံ10နိုင်ငံနဲ့တရုတ်၊ဂျပန်၊အိန္ဒိယတို့ပါတဲ့တခြားနိုင်ငံ6ခုကြားကုန်သွယ်ရေးတိုးမြင့်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီ16နိုင်ငံတည်းက15နိုင်ငံအနေနဲ့ဒီနှစ်ကုန်ပိုင်းလောက်မှာအပြီးသက်ဆွေးနွေးညှိနှိုင်းနိုင်မယ့်အလားအလာရှိပြီးလာမယ့်နှစ်အစောပိုင်းမှာလက်မှတ်ထိုးနိုင်လိမ့်မယ်လို့အာဆီယံထိပ်သီးဆွေးနွေးပွဲတွေပြင်ပမှာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချွန်းကသတင်းထုတ်တွေကိုပြောပါတယ်။ဒီသဘောတူညီချက်ပြီးပြတ်သွားချိန်မှာအိန္ဒိယကလည်းပါဖို့အဆင့်သင့်ရှိတယ်လို့လည်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ဒီသဘောတူညီချက်ကြောင့်အိန္ဒိယဈေးကွက်အတွင်းတရုတ်ပစ္စည်းတွေအလုံးအရှင်းနဲ့ရောက်လာမယ်အပေါ်စိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။